မိထီလာခရိုင်အကြံဖတ်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ကဘာရီမတ်ချက်ပြီးပြောဆိုထားတယ်လဲဆိုတာကြည့်အောင်ပါရှင်မိထီလာမှာဖြစ်ခဲ့တဲ့ဘာသာရေးအထိကရုံမှာဒေသခံမဟုတ်တဲ့ပြည်ပကပါဝင်လှုံ့ဆော်မှုတွေရှိခဲ့ပြီးတော့တိုက်ခိုက်မှုတွေမှာမွတ်စလင်တွေကိုအသေးအချာပြစ်မှတ်ထားလို့တယ်ဆိုတာတွေ့ရတဲ့အကြောင်းမြန်မာနိုင်ငံကိုသွားခဲ့တဲ့ကုလသမဂ္ဂအထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးအရာရှိဗီဂျေးနမ်ဘီယာကပြောလိုက်ပါတယ်ဒီဖြစ်ရတွေပို့ပြီးတော့ကျေပြတ်မလာအောင်ထိထိရောက်ရောက်ကန့်ထွဲသွားမယ်လို့မြန်မာသမ္မတကကတိပြုပြောတဲ့အကြောင်းလည်းပြောပါတယ်အပြည့်စုံကိုတော့ကုသညူကဆက်ပြီးပြောပြပေးပါမယ်ရှင်
ကုလသမဂ္ဂအထွေမှုချုပ်ရဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးကြံပေးအရာရှိ VJ နမ်ဘီယာဟာပြိပခဖြစ်ခဲ့တဲ့မေတီလာမြို့ကိုကိုယ်တိုင်သွားပြီးတော့အဲ့ဒီမှာဒေသခံဒုက္ခသည်တွေကိုရောအာဏာပိုင်တွေကိုရောနောက်ဘာသာရေးခေါင်းဆောင်တွေစစ်တပ်အရာရှိတွေကိုပါတွေ့ဆုံခဲ့တယ်ပါအခုဒီမြန်မာနိုင်ငံတွင်းကလူမျိုးရေးနဲ့ဘာသာရေးပြိပခတွေပို့ပြီးတော့ဆိုးဝါးမလာအောင်ထိထိရောက်ရောက်အေးအေးယူကန့်တွဲမှုအာဏာပိုင်တွေကိုတိုက်တွန်းနေတယ်လို့ပဲဘာသာရေးနဲ့လူမှုအတိုင်းဝိုင်းခေါင်းဆောင်တွေကလည်းမိမိတို့ရဲ့လူစုကိုကိုယ်တိုင်ထိမ့်သိမ့်ကြဖို့သူကမြစ်တာရဲ့ခံခဲ့ပါတယ်သူတွားရောက်ခဲ့တဲ့မိထီလာမှာကြုံရတဲ့အခြေအနေတွေကတော့အင်မတန်ကိုစိုးရွားတယ်လို့မစ္စတာနမ်ဘီယာကမှတ်ချက်ပေးပါတယ်
။ The situation there has been is quite devastating in many respects and the people
ရာအခြေအနေတွေကတော်လေးကိုစိုးရွားလာပါတယ်။ဒုက္ခသည်စခန်းတွေမှာရှိတဲ့လူတွေလည်းစိတ်ပိုင်းဆိုင်ရာဒဏ်ရာဒဏ်ချက်တွေရှိနေပါတယ်။ကျွန်တော်တစ်ချက်သတိထားမိတာကတော့ဒီဖြစ်ရတဲ့ပတ်သက်လို့သူတို့တော်လေးကိုအံ့အားသင့်ကြတယ်။သူတို့ဆိုတာကဗုဒ္ဓဘာသာဝင်အိန္ဒိချင်းတွေနဲ့နှစ်ပေါင်းများစွာမျိုးစနဲ့ချီပြီးတော့အတူတကွနေလာခဲ့ကြတာပါဘလို့ဖြစ်သွားသလဲဆိုတော့တောင်းသူတို့နားလည်ရခက်နေကြပါလေ
မစ္စတာနမ်ဘီယာဟာမြန်မာနိုင်ငံကအပြန်ထိုင်းနိုင်ငံမှာရှိစဉ်တယ်လီဖုန်းကနေတဆင့်ဒီနယူးယောက်ကုလသမဂ္ဂဌာနချုပ်မှာလုပ်တဲ့နေ့စဉ်သတင်းစာရှင်းလင်းပွဲမှာအခြေအနေတွေကိုသတင်းတောက်တွေကိုရှင်းပြသွားတာပါအခုဒီအကြမ်းဖက်ပြိပခတွေမှာဒေသခံမဟုတ်တဲ့ပြင်ပပျောကလှုံ့ဆော်မှုတွေရှိတယ်လို့သတင်းတွေထွက်နေတယ်လို့ပဲမစ္စတာနမ်ဘီယာကိုယ်တိုင်ကလည်းသူ့ရဲ့တွေ့ကြုံရဒါဟာဒစုစုကနေပြီးတော့အသေးချာပြင်ဆင်လှုပ်ဆောင်မှုဖြစ်တယ်လို့သူကယူဆပါတယ
် And most of the people I spoke to tended to suggest that the attacks were from
ကျွန်တော်နဲ့စကားပြောဖြစ်တဲ့သူတော်များများပြောတာကတော့အကြမ်းဖက်တိုက်ခိုက်သူတွေကိုသူတို့မသိကြပါဘူးသူတို့ဒေသအပြင်လူတွေလို့ထင်ကြပါတယ်ထင်ကြတာကတော့အဲ့ဒီကမွတ်စလင်လူမှုအတိုင်းအဝိုင်းဟာတကယ့်ကိုပြင်းထန်တာတိုက်ခိုက်ခံခဲ့ရတာပါဒုက္ခသည်စခန်းတစ်ခုမှာဗုဒ္ဓဘာသာဝင်တချို့ကိုလည်းတွေ့ရပါတယ်။ဒါပေမဲ့တိုက်ခိုက်ခံရတာမွတ်စလင်တွေကအများစုဖြစ်ပါတယ်
။မစ္စတာနမ်ဘီယာဟာမြန်မာသမ္မတဦးသိန်းစိန်နဲ့လည်းတွေ့ဆုံပြီးတော့အခုဒီဘာသာရေးနဲ့လူမျိုးရေးပြိပခကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။သမ္မတဦးသိန်းစိန်ကတော့ဒီကိစ္စပေါ်မှာသူ့အနေနဲ့ထိထိရောက်ရောက်ကင်တွယ်ပါမယ်လို့ကတိပြုတဲ့အကြောင်းပြောပါတယ
်။ When I met with the president yesterday, he was very firm in saying that firm action will be taken against them.
သမ္မတနဲ့တွေ့တော့ကတော့ဒီအကြမ်းဖက်မှုကျူးလွန်သူတွေကိုပြင်းပြထန်ထန်ရေးယူသွားမယ်လို့သမ္မတကခိုင်မာပြောပါတယ်။ဒီတက်ခိုက်မှုတွေတခြားနေရာတွေကိုပြန်မတော့အောင်လဲအသေးချာဆောင်ရွက်သွားမယ်လို့ပြောပါတယ်။ဒါပေမဲ့လည်းအလားတူအိမ်တွေပလီတွေကိုဖျက်ဆီးတက်ခိုက်မှုတွေဟာတခြားမြို့တွေကိုလည်းကူးဆက်ဖြစ်ပေါ်နေတယ်ဆိုတဲ့သတင်းတွေရပါတယ်။မေတီလာကနေဘကိုးတိုင်းဒေသကြီးအထိကိုကူးဆက်လာပြီးလို့ဆိုပါတယ်။တချို့အခြေအနေတွေရန်ကုန်နားထိတောင်ဖြစ်နေပြီလို့သိရပါတယ
်မစ္စတာနမ်ဘီယာအခုပြောသလိုပဲမငြိမ်သက်မှုတွေဟာမိထီလာအပြင်မန္တလေးတိုင်းဒေသကြီးအချို့နဲ့ပဲခူးတိုင်းဒေသအချို့ကကူးဆက်လာသလိုပဲရန်ကုန်မြို့အထိကလှုပ်လှုပ်ရှားရှားဖြစ်လာပါတယ်လူမျိုးနွယ်တုံးတပ်ဖြတ်မှုကာကွယ်ဆိုင်ရာကုလသမဂ္ဂတွင်းမှုချုပ်ရဲ့ထူးကိုယ်စားလှယ်အဒမာဒိုင်းကိုတိုင်ကလည်းအခုဒီမြန်မာနိုင်ငံအခြေအနေပေါ်မှာစိုးရိမ်မကင်းတဲ့အကြောင်းထုတ်ဖော်ပြောလာသလိုအစိုးရအာဏာပိုင်တွေအနေနဲ့ဒီနောက်ကွယ်မှာရှိတဲ့တာဝန်ရှိသူတွေကိုထိထိရောက်ဖော်ထုတ်ကင်တွယ်အရေးယူဖို့တိုက်တွန်းတောင်းဆိုပါတယ်။လူမျိုးနွယ်တုံးတပ်ဖြတ်မှုအထိဖြစ်နေပြီလားဆိုတဲ့သတင်းတောက်တွေရဲ့မေးမြန်းချက်ကတော့သူ့အနေနဲ့ဒီလိုမျိုးအခြေအနေမျိုးအထိဖြစ်နေပြီလားဆိုတာမသေချာပေမဲ့အခုမိထီလာအကြမ်းဖက်မှုတွေမှာတော့အသေးချာကိုပြတ်မှတ်ထားလှုပ်ဆောင်တာတွေ့ရတယ်လို့မစ္စတာနမ်ဘီယာကဖြေသွားပါတယ
်။ I'm not sure whether we can characterize this as ethnic cleansing at the moment but one thing is clear that the attacks were targeted.In fact there were some reports that
ဒီချာပြောနေတာကတော့တိုက်ခိုက်မှုတွေကတကယ်ကိုပြင်းထန်ထားပြီးတော့ဆောင်ရွက်ကြတာပါအိမ်တွေနေထားတွေကိုကြည့်ပြီးတော့လဲဘသူအိမ်လဲဆိုတာခွဲကြပြီးလုပ်တယ်လို့သတင်းတွေမှာသိရပါတယ်မွတ်စလင်အိမ်တွေဟုတ်မဟုတ်ဆိုတာကိုအသေးချာခွဲပြီးတော့တိုက်ခိုက်မှုတွေလုပ်တယ်လို့သတင်းတွေအများသိရပါတယ်ဒီတိုက်ခိုက်မှုနောက်ကွယ်မှာဘသူတွေရှိတယ်လဲဆိုတာကိုတော့အတိအကျကျွန်တော်တို့မသိရပါဘူး
တဖက်မှာလည်းရင်းနှုံးကရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အရေးနဲ့မတူတဲ့အချက်ကအကြမ်းဖက်ခံရတဲ့မွတ်စလင်တွေဟာမြန်မာနိုင်ငံတွင်းမျိုးရိုးနဲ့ချီပြီးတော့နေထိုင်ခဲ့တဲ့နိုင်ငံသားတွေဖြစ်တာမို့လို့မြန်မာအစိုးရအနေနဲ့မြန်မာနိုင်ငံသားအားလုံးကိုအပြည့်အဝအကာအကွယ်ပေးဖို့အရေးကြီးတယ်လို့မစ္စတာနမ်ဘီယာကထောက်ပြပါတယ်။မစ္စတာနမ်ဘီယာဟာအခုနောက်ဆုံးအချိန်မှာဒီမြန်မာနိုင်ငံကို9ရက်ကြာခီးသွားရောက်ခဲ့တာပါ။ဒီခီးစဉ်အတွက်မှာပဲဗုဒ္ဓဘာသာ Christian Muslim စတဲ့ဒီဘာသာပေါင်းစုံကဘာသာရေးခေါင်းဆောင်တွေနဲ့လည်းအတူစုပြီးတော့တွေ့ဆုံဆွေးနွေးမှုတရလုပ်ခဲ့ပါတယ်။အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံစဉ်မှာတော့ မိထီလာမှာကြံဖက်ခံသူမွတ်စလင်တွေကိုသူရဲ့ဆန္ဒအတိုင်းပဲမူလနေရာမှာပြန်ထားပြီးတော့စာအုပ်တွေပြန်ဆောက်ပြီးတာပါဝင်လူအပ်တာတွေအကူအညီတွေပေးမယ်ဆိုပြီးတော့တာဝန်ရှိသူတွေဘက်ကသူ့ကိုပြောတဲ့အကြောင်းလဲပြန်ပြောပါတယ်။နောက်တစ်ဖက်မှာတော့ကြံဖက်မှုတွေမှာတာဝန်ရှိသူတွေကိုတိတိကျကျအရေးဖို့လိုပြီးတော့အကြံဖက်မှုနဲ့ပတ်သက်တဲ့အာဏာရှိသူတွေကိုအပြစ်ကင်းလွတ်ပေးတာမျိုးလည်းမဖြစ်သင့်ဘူးလို့မစ္စတာနန်ပြားကထောက်ပြပြောဆိုသွားပါတယ်ခင်ဗျာ။